ချင်းပြည်နယ်ကံပတ်လက်မြို့နယ်ကနေစောမြို့နယ်ဘက်ကိုတိမ်းရှောင်နေကြတဲ့စစ်ပြေးဒုက္ခသည်တွေဟာခရစ်မတ်အကြိုပွဲတော်တွေကိုအချင်းချင်းစိတ်ခွန်အားပေးတဲ့အနေနဲ့ဆူတောင်းပွဲလေးတွေပြုလုပ်ဖို့စီစဉ်နေကြပါတယ်။ဒေသတွေမှာဆေးရတက်မှမှုတွေဖြစ်နေတာနောက်ငွေကြေးအခက်အခဲတွေကြောင့်ပွဲတော်ကိုတော့ခံခံနာနာကျင်းပနိုင်မှာမဟုတ်ပါဘူးလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကဆက်သွယ်မေးမြန်းထားတာကိုဆက်ပြီးတော့တင်ပြပေးကြပါတယ်ရှင်။
ခရစ်ယာန်ဘာသာဝင်တွေဖို့ဘာသာရေးအရအထွတ်မြတ်ထားတဲ့ခရစ်မတ်ပွဲတော်ကိုဒေသတွင်းမှာအရင်လိုမျိုးကြီးကျယ်ခမ်းနားတဲ့ပွဲတော်တွေအဖြစ်နဲ့တော့မကျင်းပနိုင်ဘူးလို့ကံပတ်လက်မြို့နယ်စစ်ဆောင်ပြည်သူတို့ကပြောပြပါတယ်
လေမြန်မာ့အစ်မတန်မမတက်ချစ်နေတဲ့ခါကတော့ဟိုလိုတီတီတီကျကျလို့လို့လည်းအဆင်မပြေဘူး။တနေ့လေးပတ်လို့ချက်ပြီးခါမှာအဲ့လိုလေးရောအစားကိုပေါ့နော်စားပွဲတစ်ပွဲလေးအနေချင်းလေးအချင်းချင်းလေးလို့ပြောတော့အဆင်ပြေစီ။
ကံပလက်မြို့နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတော်တော်များများစောမြို့နယ်ဘက်ကိုစစ်ဘေးတန်းရှောင်နေရတာတစ်နှစ်နဲ့8လအထိရှိလာပြီလို့စစ်ရှောင်ပြည်သူကပြောပါရယ်ဒေသခံတွေဟာစစ်ဘေးဒုက္ခသည်တွေအဖြစ်ဒုက္ခရောက်နေကြတာကြောင့်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်မတ်ပွဲတော်ကိုခံခံနာနာမကျင်းပနိုင်တာနှစ်နှစ်ရှိလာပြီလို့ပြောပြပါရယ်
ခရစ်မတ်ကကိုနဲ့ကိုရောကိုဖျားချောင်းမှာမဖြတ်တန်းရတာကတော့တစ်ခေါက်ပေါ့လည်းမရှိသွားရစတော့တော့ကျွန်တော်ဒီမှာဆိုလို့ဆိုခရစ်မတ်ရဲ့လာရဲ့ဆိုလို့ဆိုတော့ကျေးဇူးတင်တာလေးတွေနဲ့ချီးမွမ်းတခြင်းလေးတွေနဲ့ပေါ့နော်ဟိုကကနပေါင်းစုံနဲ့ကြော်မြင့်နေတဲ့လာကြည့်ကြတာဟိုဆိုတဲ့အခါကျလာကြည့်ဆိုတော့လေဟိုရလစ်တီတီတီဟာကြည့်လို့မရတဲ့အခါကျတော့လုံးဝဟိုစိတ်တော်မကောင်းဘူး
ယေရှုခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်ဒီဇင်ဘာလ25ရက်နေ့မှာခရစ်မတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေအမျက်တနိုးအလေးအမြတ်ထားပြီးတော့ကျင်းပကြလေးရှိပါတယ်။မိသားစုဝင်တွေစုဝေးစားသောက်ကြမိတ်ဆွေတငယ်ချင်းပေါင်းသင်းတွေမိသားစုတွေလက်ဆောင်တွေအပြန်အလှန်ပေးကြတဲ့ပျော်စရာဓလေ့ပွဲတော်ကိုအရင်တုန်းကပုံမှန်အချိန်ကကျင်းပနိုင်ခဲ့ပေမဲ့ဆီယနာတင်ထားတဲ့အချိန်မှာတော့ဒါတွေကိုမလုပ်နိုင်တော့ပါဘူးလို့စစ်ဆောင်တွေကပြောပြပါတယ်။နောက်ထပ်စစ်ဆောင်တဦးကတော့စစ်ဆောင်မိသားစုဝင်အချင်းချင်းငွေကြေးထည့်ဝင်ပြီးတော့ပွဲတော်ကိုစိတ်ခွန်အားပေးတဲ့အနေနဲ့ဆူတောင်းမှုတွေလုပ်ဖို့အချင်းချုပ်ပြုလုပ်သွားမယ်လို့ပြောပါတယ်
။နိုင်ငံရေးကောင်းတဲ့အချိန်မှာတော့ကျွန်တော်တို့ဒီလိုဖွဲ့အကြီးတွေလုပ်ကြတာပေါ့။ကိုယ်ဖရဲကျောင်းနဲ့ကိုယ်နဲ့အဲ့လိုပေါ့ကိုယ်အတင်းတော်နဲ့အတီးကြီးအဲ့လိုကြီးနေတော့ဒီဝတ်တီတက်ပြီးမှလို့ခရစ်စမတ်ကိုကြိုဆိုပြီးလုပ်ကြတာပေါ့။ကိုကြီးဆောင်ကလည်းမှာဆိုတော့မနှစ်ကလည်းကျွန်တော်တို့အဲ့လိုလေအချင်းချင်းပြီးမှအဲ့လိုလေဒီကိုစီလေးသက်ဆိုင်လေးကြီးဆိုပြီးတော့ကိန်းထောင်ကိုဘလော့ဆိုပြီးမှအဲ့လိုလေဒီသက်ဆိုင်ဆိုပြီးမှကျွန်တော်တို့အကြီးကြီးကြီးမဟုတ်ဘူးပေါ့ခရစ်စမတ်အချင်းထိုင်လေးနဲ့ဒီဆိုတဲ့လေးလည်းဖြစ်ကြရတော့
ချင်းပြည်နယ်မှာနေထိုင်ကြတဲ့လူဦးရေ90ရာခိုင်နှုန်းလောက်ဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်နေ့စဉ်နေ့တိုင်းခရစ်စမတ်ပွဲတော်ကိုစီကားတိုက်မြိုက်စွာကျင်းပလေးရှိပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမကျင်းပနိုင်တော့ပဲတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူအများစုကအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရတာဖြစ်ပါတယ်ဒေသခံတွေလက်ရှိခိုလုံတိမ်းရှောင်နေကြတဲ့စစ်ရှောင်စခန်းတွေမှာပဲအချင်းချင်းစိတ်ခွန်အားပေးတာတွေနောက်ပြီးတော့ထမင်းဟင်းတွေချက်ပြုတ်ပြီးတော့စားပွဲလေးတွေနဲ့ခရစ်မတ်ကြိုဆိုပွဲကိုဖျက်ဆီးသွားမယ်လို့ပြောဆိုကြပါတယ်ရှင်